ဒီနေ့နေပြည်တော်မှာကျင်းပတယ်ပေါ့နော်ပညာရေးဖွံ့ဖြိုးတိုးတက်မှုအကောင့်ထဲပေါ်ဆောင်ရေးဖလဲပွဲမှာဆရာလည်းတက်ရောက်ခဲ့တယ်ဆိုတော့လေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဟိုဒီပညာရေးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဗားရီများပြောသွားတာမျိုးရှိမလဲရှင
်အကုန်လုံးတော့မမှတ်မိပေါ့နော်သူပြောသွားတာကတော့ဟိုတက်တဲ့အထက်မှာပညာရေးပါတယ်ဆိုတဲ့အကြောင်းအခြေခံအုတ်မြစ်ကောင်းမှစစ်မြစ်မှအဆင်ပြေမယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါလေးကိုပြောသွားတယ်သူအနေနဲ့တွေးမိတာကနော်ကျောင်းသားတွေကလူချင်းနဲ့အစိတ်ရှိတယ်ဆိုတဲ့အကြောင်းကိုပြောသွားတယ်နောက်တစ်ခုကခြားနိုင်ငံတွေမှာကဘာကိုတွေးရလဲဆိုတော့သူ့လိုပညာရေးကိုပဲတက်ချင်တဲ့ကျောင်းသားကများတယ်ဒီမှာတော့မဟုတ်ဘူးအတိုင်းဒီနဲ့လိုက်ရောညီထွေတဲ့အသက်မွေးဝမ်းကြောင်းကိုလိုအပ်တယ်ပေါ့အဲ့ဒါတစ်ချက်ပြောသွားတယ်ဒီမှာကမိဘတွေကိုယ်တိုင်ကရောကျောင်းသားတွေကပါအသက်မွေးဝမ်းကြောင်းကိုလိုက်ပြီးတော့အသက်မွေးဝမ်းကြောင်းပညာကိုစိတ်ဝင်စားတယ်အားပေးတယ်ဆိုတဲ့အကြောင်းအဲ့ဒါကိုသူ့အနေနဲ့ဟိုအားရတယ်ဆိုတဲ့အကြောင်းပြောသွားတယ
်အမေးဖြေခန္ဓာမျိုးရောပါလာတာမျိုးတွေ့ရလားရှင
်အမေးဖြေခန္ဓာမျိုးမရှိဘူးအဲ့ဒီမှာကျွန်တော်ကဒေါက်တာဆုကြီးကိုချက်၃ချက်တင်ပြဖို့ plan ပြီးတော့ပြောတယ်ပြောတဲ့အချိန်မှာသူကဒီဟာတဲ့စီဇန်ထဲမှာအဲ့လိုပါလာတဲ့ဆိုတော့မပါဘူးပေါ့နော်စီဇန်ထဲမှာမပါဘူးဆိုရင်ဒီကိစ္စကိုမမေးသင့်ဘူးလေဒါပညာပဲဆိုပြီးတော့ပြောသွားတယ်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒါဟိုသူနဲ့တွေ့ဖို့ဆိုတာမလွယ်ဘူးလေမလွယ်တဲ့ကိစ္စကိုအရေးကြီးတဲ့အချိန်မှာကျွန်တော်အနေနဲ့စီမင်းစည်းကမ်းကိုချိုးပေါက်ချိုးပေါက်ရလိမ့်မယ
်ဟုတ်ကဲ့ဆရာတို့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုသိစေခြင်းနဲ့အကြောင်းအရာတွေကဘာတွေပါလဲရှင
်ဒီမှာကျောင်းသားလွတ်တော်ခေါ်တဲ့ကိစ္စကိုဟိုတားမြစ်ထားတာရှိတယ်။ဟိုစိတ်မြင့်ပညာဦးပီကနာစာထုတ်တာရှိတယ်။နိုင်ငံတော်သမားရုံးကစာထုတ်တာရှိတယ်။အဲ့ဒါဒီကျောင်းသားနဲ့အစိုးရကိုကြံတိုက်ပေးတဲ့ကိစ္စ
။
အဒီစကလုံးဒီဘလို့ပဲဖြစ်ဖြစ်လွတ်တော်ဆိုတာကကလေးတွေကိုတောင်မှကျွန်တော်တို့ကသင်ပေးရမယ်။လွတ်တော်ကိုအားကြလောက်အောင်ကလေးတွေကိုဒီလိုမျိုးလွတ်တော်တက်လို့ရှိရင်လွတ်တော်ဆိုတာဘလို့မျိုးဟလာကျွန်တော်တို့မူလာတိုင်းကျောင်းကကလေးတွေတောင်မှကစားရင်ကစားတဲ့အခါမှာဒီဟာလေးတွေကိုထည့်ပြောကစားတတ်အောင်အားလွတ်တော်လုံတန်းကစားတတ်အောင်တော့သင်ပေးရမယ်။အဲ့လိုသင်ပေးရမယ်အဟိုအောင်မပင်ပေးပဲနဲ့အခုလွတ်တော်ចောင်းသားတွေလွတ်တော်ဆိုတဲ့သကလုံးသုံးနာတော့မှရတန်းကရခိုင်းနေဆိုတာဒါယူဝေဒီနဲ့ဆန့်ကျင်နေတယ်လေအဲဒါကြောင့်မလို့အရေးကြီးတဲ့ကိစ္စမို့လို့ကျွန်တော်ကအမေစုကိုတင်ပြဖို့လုပ်တယ်တဲ့နောက်တစ်ချက်ကပါလဲဆိုရင်တွဲပပေါ်မုခတွေကို PDC ចောင်းអုပ်တွေခန့်တဲ့ကိစ္စအဲ့ဒီကိစ္စကိုတင်ဖို့ကျွန်တော်ပြောတယ
်ဒီအဲ့ဒီကိစ္စဆရာကျွန်မသိနားမလဲလို့လေအဲ့ဒါဘလို့အခက်ခဲတွေဖြစ်နေလို့လဲဆရာ
ဘလို့အခက်ခဲလဲဆိုတော့တစ်ကဝိဇ္ဇာဒိဋ္ဌန်ကတွဲပပေါ်မုခတွေကိုပို့ဘက်က PDC ចောင်းနေရဲ့ចောင်းအဲ့ဒီရဲ့ចောင်းကြီးတွေကိုမိုးကြွှေကိုပုံစံသွားဖို့ပေါ့နော်အဲ့ဒီဘက်ကိုသွားအုပ်ချုပ်ခိုင်းတယ်ပိုဘက်ကလူတွေကဒီဝိဇ္ဇာသိပ္ပံလူတွေလာအုပ်ချုပ်မယ်ဆိုတော့တော့လက်မခံနိုင်ဘူးလေတစ်ချက်နောက်တစ်ခါဝိဇ္ဇာသိပ္ပံအနေနဲ့ပြန်ကြည့်ရင်လည်းမျက်နာတယ်တကယ်စာတင်မဲ့ဆရာဆရာမတွေပိုဘက်ကိုចောင်းကြီးအနေနဲ့ရောက်သွားရင်ចောင်းအတွက်ចောင်းသားတွေအတွက်မျက်နာတာပေါ့ဟိုတကယ်တကယ်ပညာသင်ပေးမဲ့ဆရာဆရာမမရှိတော့ပဲចောင်းကြီးသွားလုံနေတာအဲ့ဒီပဲမကြည့်ဘူးလေ
အဲ့
တော့ဒီဘက်ကလည်းမျက်နာနှစ်ဖက်နှစ်ဖက်မျက်နာတယ်ကိစ္စအဲ့တော့တစ်ဖက်ကဘယ်လိုလဲဆိုတော့ဒါအင်ဂျင်ချင်းအိုးမဲ့တုတ်တဲ့ကိစ္စပဲတစ်ဖက်ကိုနဲ့တစ်ဖက်ရန်တိုက်ပြီးတဲ့သဘောဖြစ်နေတယ်။အာဒီဘက်ကလာအုပ်ချုပ်မယ်ဆိုရင်ဟိုကလည်းလက်ခံတယ်။ဟိုသူတို့အကြောင်းကိုမသိဘဲနဲ့ဒါပြီးအုပ်ချုပ်တယ်။ EAG ကလို့လာအုပ်ချုပ်တယ်ဆိုတာမျိုးဖြစ်နေတာတော့မကောင်းဘူးပေါ့နော်။ဒီဘာလို့အရေးကြီးလဲဆိုရင်ဒီကိစ္စကအစညာကဘာစစ်တမ်းမှမကောက်ဘဲနဲ့ဝန်ကြီးဌာနကဘာမှလည်းမကောက်စစ်တမ်းမကောက်ထားဘူးဘာမှလည်းသူ့ဒေသနာမလုပ်ထားဘဲနဲ့အမိန့်စာတွေအမျိုးမျိုးရှောက်ထုတ်တယ်ဒီဘက်ကကန့်ကွက်ရင်ပို့ဆက်သိမ်းမှုလုပ်တယ်ဟိုအမျိုးမျိုးထုတ်နေတာအဲ့ဒီအမျိုးမျိုးထုတ်နေတဲ့ကိစ္စကိုဒီလိုမျိုးလုပ်နေတဲ့ကိစ္စကိုရတန်းကရအောင်ကျွန်တော်ကဒါကိုသိမှုကျိုးလုပ်တာနောက်တစ်ခုကအရင်တော့ကအစညာထုတ်တဲ့သာသစ်ခသာဟုတ်တအုပ်ကိုသာမွဲသာသစ်ခကြီး150ဆိုပြီးသူတို့ကတော့ထုတ်ပါတယ်အရင်တော့ကဟိုးတော့က30လို့သတ်မှတ်ထားတဲ့အားပေါ့နော်တအုပ်ကို30လို့သတ်မှတ်ထားတယ်အဲ့ဒါကို150ဆိုပြီးပထမစာထုတ်လိုက်တယ် max လာထုတ်တယ်နောက်အခုကျတော့ဂျွန်လာမှာပြန်ထုတ်တဲ့ဟာ100ပြန်ဖြစ်သွားတယ်အဲ့ဒီမတူညီမှုတွေမတူညီမှုဆိုတာကျွန်တော်အနေနဲ့ကအခုတမျိုးတော့ကြားတမျိုးမူကအမျိုးမျိုးပြောင်းနေတာကိုမဖြစ်စေချင်လို့ဒါကိုတင်တာပေါ့နော်အပေါ်ကနေဟိုဘယ်လိုခေါ်မလဲအာနာချင်းစမ်းစမ်းလုပ်နေတဲ့ကိစ္စတွေကိုမဖြစ်အောင်လို့တားဆီးပေးဖို့ကျွန်တော်တင်တာပါ
ဆိုတော့ဆရာအနေထားနဲ့ပေါ့နော်ဒီပြဿနာတွေကလည်းဟိုလက်တလုံးမှာဖြစ်ပွားနေတယ်ဆရာတို့လည်းတကယ်ရင်ဆိုင်နေရတယ်ဒါကိုဒေါက်အောင်ဆန်းစုကြည်ကိုတည်အောင်လို့ဆရာစူးစမ်းခဲ့ပေးမယ်မရခဲ့ဘူးဆိုတဲ့အခါကျတော့ဆရာဒီဟိုပေါ့နော်တောင်းဆိုချက်တွေကိုဘယ်လိုဆက်လုပ်သွားဖို့ရှိမလဲရှင
်အဲတောင်းဆိုချက်တွေကိုကျွန်တော်အဲ့မှာရှိတဲ့ပထမဦးဆုံးဒေါက်တာဖေမြင့်ကိုကျွန်တော်သွားပြီးတော့ဘယ်လိုဒေါက်အောင်ဆန်းစုကြည်ကိုပြင်ကြပေးပါလို့ကျွန်တော်ပြောတယ်ဒါမဲ့သူကဘာပြောလဲဆိုရင်စာပို့လို့ရပါတယ်လို့ပြောတယ်ဒါမဲ့ကျွန်တော်ကစာပို့တာကိုအကြောင်းကြီးမရှိဘူးတကယ်ရောဒီဒေါက်အောင်ဆန်းစုကြည်ပွင့်ပါမလားအော်ကျွန်တော်တို့မသိနိုင်ဘူးပညာရေးပြင်ပမှုကော်မတီလွှတ်တော်ဥက္ကဋ္ဌဒေါက်တာတင်အောင်ကိုလည်းပြောခဲ့တယ်နောက်ပြီးတော့ဒေါက်တာသိန်းဝင်းကိုလည်းကျွန်တော်ပြောတယ်ဒီကိစ္စတွေဝန်ကြီးကိုလည်းပြောတယ်အတရားတော့မကောင်းဘူးဆိုတဲ့အားကိုတော့ပြောခဲ့တယ်
ဟုတ်ကဲ့ပါဆရာဦးကျော်တန်းမို့ခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်